Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ3ရက်ခြားသာပြည်နေရပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆင်းရဲမှာပါရှင်။ COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်နေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်တော်စုမှာ COVID-19 အတည်ပြုလူနာအခြေအတွေ့တနိုင်ငံလုံးအတိုင်းအတာနဲ့မြင့်တက်နေတာနဲ့အတူဆောင်းရာသီကာလတွေမှာပိုပြီးအခြေအနေဆိုးလိမ့်မယ်လို့ရောဂါထိန်းချုပ်ကာကွယ်ရေး CDC ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ December, January နဲ့ February လတွေအတွင်းမှာ American ပြည်သူ့ကျန်းမာရေးသမိုင်းမှာအခက်အခဲဆုံးအခြေအနေတွေဖြစ်လိမ့်မယ်လို့သူယုံကြည်ထားတဲ့အကြောင်း CDC အကြီးအကဲ Robert Redfield ကပုံထုံးတွေကလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့တာပါ။လက်ရှိအတည်ပြုလူနာမြင့်တက်နေမှုဟာအရင်ကထက်အဆိုးဆုံးဖြစ်နေတယ်လို့လည်းသူကပြောပါတယ်။နိုင်ငံတော်ကဆေးရုံတွေမှာလူနာတဲ့အတွက်ကတဲ့တွေသိပ်မကြံတော့သလိုကျန်းမာရေးဝန်ထမ်းတွေလည်းခြေကုန်လက်ပန်းကျနေကြပြီလို့ CDC ဌာနအကြီးအကဲကပြောကြားခဲ့ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးနေသူကလည်းနေ့စဉ် 2,000 လောက်ရှိနေပါတယ်။တောင်မြောက်အမေရိကကျန်းမာရေးဆိုင်ရာအဖွဲ့ညွှန်ကြားရေးမှူးကလည်းဆေးရုံတဲ့ကုသမှုခံရသူတိုးလာနေတယ်လို့ပြောပါတယ်
။ In the United States of America, hospitalizations continue to increase.
American မှာ COVID ကြောင့်ဆေးရုံတက်ကုသခံရသူဆက်လက်တိုးနေတာမှာ 9,600 ကျော်ရှိနေပါပြီ။ကပ်ရောဂါဖြစ်တဲ့ကဆိုရင်အများဆုံးဖြစ်တယ်လို့ပြောကြားသွားတာပါ။ COVID Tracking Project ရဲ့စီးရင်အရဆိုရင်ဆေးရုံတက်နေရသူဟာပုံထုံးတွေကသက်သိမ်းကျော်သွားပါပြီ။အတည်ပြုလူနာကလည်းကပ်ရောဂါစီးရင်ပြုစုတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရဆိုရင် American မှာ 73.9 တန်းကျော်သွားပြီဖြစ်ပါတယ်။American ပြည်ထောင်စုမှာလွန်ခဲ့တဲ့၄နှစ်တုန်းက Donald Trump ကျန်းသစ္စာချိန်ဆပွဲအတွက်အလွန်ငွေတွေအလွဲသုံးစားလုပ်ခဲ့တယ်လို့တရားစွဲထားတဲ့အမှုအထွတ်သမ္မတရဲ့သမီးလည်းဖြစ်အကြံပေးလည်းဖြစ်သူ Ivanka Trump ဟာစစ်ချက်ပေးခဲ့ရပါတယ်။ Washington DC ရှေ့နေချုပ်ရုံးမှာအင်္ဂါနေ့က Ivanka Trump ကျန်းချိန်စစ်ချက်ပေးခဲ့ရတယ်ဆိုတာကိုရှေ့နေချုပ်ရုံးကထုတ်ပြန်တဲ့တရားရုံးလျှောက်ထားချက်ထဲမှာဖော်ပြထားတာပါ။ပရဟိတအလွန်ငွေတွေကို Donald Trump ရဲ့အိမ်ချမ်းမြေလုပ်ငန်းကြီးနဲ့တခြားလုပ်ငန်းတွေကအလွဲသုံးစားလုပ်ခဲ့တယ်လို့ဒီအလွန်ငွေတွေနဲ့ Trump မိသားစုပိုချမ်းသာလာစေခဲ့တယ်လို့2020 January လတုန်းကဖွင့်ခဲ့တဲ့အမှုမှာ Washington DC ရှေ့နေချုပ် Carl Racine ကပြောထားပါတယ်အလွန်ငွေတွေက Trump မိသားစုစီကိုကြားရရောက်သွားတဲ့ဒေါ်လာတသန်းပြန်ရရှိအောင်လို့တရားစွဲထားတဲ့အမှုဖြစ်ပါတယ်အခုကင်းလွတ်ခွင့်ရတဲ့58ချိန်မြောက်သမ္မတကျန်းချိန်ပွဲကော်မတီဆိုတဲ့ပရဟိတအဖွဲ့ဟာဝါရှင်တန်မြို့တော်ထဲမှာရှိတဲ့ Trump International Hotel ကြီးထဲကအခမ်းအနားကျင်းပတဲ့နေရာအတွက်စရိတ်ကို Trump မိသားစုနဲ့ပေါင်းပြီးတော့မတန်တဆပေးခဲ့တယ်လို့အမှုမှဖော်ပြထားပါတယ်။ Washington DC ဥပဒေမှာပရဟိတအဖွဲ့အနေနဲ့သူတို့ရဲ့ရံပုံငွေတွေကိုသုံးမယ်လို့အတိအလင်းဖော်ပြထားတဲ့ကိစ္စတွေအတွက်သာသုံးစွဲခွင့်ရှိပြီးတော့လူတဦးတယောက်ကုမ္ပဏီတစ်ခုအကျိုးအမြတ်အတွက်သုံးစွဲခွင့်မရှိဘူးလို့ရှင်းနေချုပ်ကအခုနှစ်ဆမိုင်းလုံးကကြေညာခဲ့ပါတယ်။ကမ္ဘာတဝန်းကလူ့အခွင့်အရေးချိုးဖောက်သူတွေကိုဘာလို့မျိုးပဲနေရာမှာပဲရောက်နေနေပြစ်မှတ်ထားတန်ခတ်အရေးယူမဲ့ဥပဒေတစ်ခုကို EU ဥရောပနိုင်ငံတွေကနဦးသဘောတူညီလိုက်ကြပါတယ်။နိုင်ငံတကာလူ့အခွင့်အရေးနေ့အဖြစ်ကြေညာမဲ့ဒီဇင်ဘာ10ရက်နေ့မှာတရားဝင်အတည်ပြုမဲ့ဥပဒေတွေအရ EU အနေနဲ့လူ့အခွင့်အရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွွာလာမှုကန့်သတ်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်။ Netherlands နိုင်ငံနဲ့ American တို့ရဲ့တိုက်တွန်းဆောင်ရွက်မှုနဲ့European Magnitsky Act လို့နာမည်ပေးထားတဲ့ဥပဒေတစ်ကိုအတည်ပြုမှာဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်နေသူတွေကိုလူသိရှင်ကြားဖြစ်အောင်အရေးယူဆောင်ရွက်ရေး American ပြည်ထောင်စုမှာ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့ Magnitsky ဥပဒေမျိုးအလားတူဖြစ်ပါတယ်။အဲ့ဒီဥပဒေတစ်ကို EU ဥရောပသမဂ္ဂမှာပြဋ္ဌာန်းလိုက်ပြီးဆိုရင်ချီလီရဲ့လူ့အခွင့်အရေးချိုးဖောက်သူကမ္ဘာပဲနေရာမှာပဲရောက်နေနေ EU အဖွဲ့ဝင်နိုင်ငံတွေမှာရှိနေတဲ့သူတို့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားနိုင်မှာဖြစ်တယ်လို့ဖြေဝင်ခွင့်ကိုလည်း EU ကပိတ်ပင်နိုင်တော့မှာဖြစ်ပါတယ်။အရေးယူဆောင်ရွက်မှုတစ်တွေကမြန်မာတရုတ်ရုရှားအီရန်ဆာဒီအာရေဗျာစတဲ့နိုင်ငံတွေကလူ့အခွင့်အရေးအခြေအနေတိုးတက်အောင်လို့အားဖြည့်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ EU ကမျှော်လင့်နေပါတယ်လူ့အခွင့်အရေးချိုးဖောက်သူတွေအပေါ်ပြည်ဝင်ခွင့်ကို EU ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့လက်ရှိမှာတားမြစ်ခွင့်မရှိဘဲအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသာဆောင်ရွက်နေတာဖြစ်ပါတယ် EU ရဲ့တခြားတန်ခတ်အရေးယူပိုင်ခွင့်ကလည်းပထဝီအနေအထားပေါ်မှာမူတည်နေတာဖြစ်ပါတယ်ကမ္ဘာတဝန်းအစားအသောက်ဈေးနှုန်းတွေဟာနိုဝင်ဘာလတုန်းက6နှစ်အတွင်းမှာအမြင့်ဆုံးဈေးတွေတက်ခဲ့တယ်လို့ကုလသမဂ္ဂရဲ့အစားအသောက်နဲ့လေယာဉ်စိုက်ပျိုးရေးအဖွဲ့ FAO ကဒီကနေ့ပြောကြားလိုက်ပါတယ် ကောက်ဘဲတိနံနိုးနဲ့နိုးထွက်ပစ္စည်းအသား၅၀စားစတဲ့လူတွေနေ့စဉ်စားသုံးကြတဲ့ပစ္စည်းတွေရဲ့ဈေးနှုန်းတွေကိုလောက်ဆင်ပြည့်စုံတဲ့စနစ်အရအခုနှစ်ထောင်နှစ်ဆယ်နိုဝင်ဘာလကအမြင့်ဆုံးကိုတက်သွားခဲ့တာပါပြီးခဲ့တဲ့နှစ်2019လဈေးနှုန်းအမြင့်ငင်းတွေလောက်ဆင်ဈေးတက်နေတာမှာအခုနိုဝင်ဘာလကတော့လောက်ဆင်တက်တဲ့ဈေးတွေနဲ့အမြင့်ဆုံးဖြစ်ခဲ့ရုံမက2020နှုန်းအညွှန်းကိန်းဖြစ်တယ်လို့FAOအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုဝင်ဘာလရဲ့တက်ခဲ့တဲ့အစားအသောက်ဈေးတွေထဲမှာအတိအကျကထုတ်လုပ်တဲ့စီဈေးနှုန်းအညွှန်းကိန်းကအမြင့်ဆုံးဖြစ်ပါတယ်။စီပြီးရင်တော့တခြားကောက်ဘဲတိနံနဲ့အသား၅ဈေးအညွှန်းတွေကနောက်ကလိုက်နေပါတယ်။
VOA American တန် ညဘက် မြန်မာဝတ္တာ အစီအစဉ်မျိုးကို ညပိုင်း 9:00 ကနေ 10:00 အထိ 19.19 kHz 15953 19.25 kHz 11883 19.32 kHz 9335 နဲ့ ပထမ နာရီ ဘက်မှာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ ဂျာတာဝရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ချင်ညာပေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းနေမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဗာစင်ညာကျွန်းကိုစတင်ပြောင်းရွှေ့နေပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ဆက်ဗဇာဒေသကဒုက္ခသည်စခန်းနေမှာရှိနေတဲ့ရိုဟင်ဂျာဒု
ယ်လို့ကောက်ဆက်စစားဒေသရဲတပ်ဖွဲ့အကြီးအကဲအမက်ဆန်ဂျောမောရှက်က AFP သတင်းဌာနကိုပြောပါတယ်။အဲ့ဒီဒုက္ခသည်တွေကိုစစ်ကောင်စိတ်ကန်းကနေဘင်္ဂါလီစစ်တပ်ရဲ့ကန့်တက်ရင်ရင်နဲ့ဗာဆန်ဂျာကျုံးကိုမနှက်ဖြတ်မှာပို့ဆောင်သွားမှာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။အခုလောလောဆယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်အာနာပိုင်ဒီဘက်ကအဲ့ဒီကျွန်းကိုဒုက္ခသည်2500လောက်ပို့ဆောင်သွားဖို့အစီအစဉ်နေတယ်လို့လည်းပြောပါရယ်ဒုက္ခသည်စခန်းတွေမှာတော့နောက်ထပ်ဘတ်စ်ကားတွေအတော်များများဆက်ဆောင်နေတယ်လို့ AFP သတင်းဌာနကဆိုပါရယ်ဒါပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေသွားမသွားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲအာနာပိုင်ဒီဟာဒုက္ခသည်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်သွားခိုင်းနေတယ်လို့လူခွင့်အဖွဲ့တွေကတော့ဆွဆွဲပြောဆိုနေပါရယ်လူခွင့်အဖွဲ့တွေကလည်းဒုက္ခသည်တွေကိုအခုလိုဗာဆန်ညာကျောင်းကိုပို့ဆောင်မဲ့အစီအစဉ်ကိုရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုဒီနေ့မှတိုက်တွန်းထားပါတယ်။အခုလိုဒုက္ခသည်တွေကိုရှင်းပြောင်းနေရချထားတဲ့အစီအစဉ်မှာသူတို့ပါဝင်ပတ်သက်မှုမရှိသလိုသတင်းတွေလည်းအကန့်အသတ်နဲ့ပဲရရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးရဲ့ဒီနေ့ညချက်ထဲမှာပြောထားပါတယ်ခင်ဗျာ။လေလံမှုနဲ့ဖန်စီတရားစွဲခံရတဲ့ဟောင်ကောင်ကဒီမိုကရေစီထောက်ခံတဲ့မီဒီယာသတင်းကြီးဂျေမီလိုက်ကိုဒီကနေ့မှရုံးထုတ်ခဲ့ပါတယ်။သူနဲ့အတူသူ့ရဲ့ Next Digital Company ကအမှုဆောင်၂ယောက်ကိုလည်းရုံးထုတ်ဆစ်ဆေးခဲ့ပြီးတော့သူတို့ကိုကုမ္ပဏီရုံးခန်းနေရာငားတဲ့စီကံသမချက်တွေချိုးဖောက်တယ်ဆိုပြီးတော့စွပ်စွဲထားပါတယ်။သူ့ရဲ့အာမခံကိုပယ်ချလိုက်ပြီးတော့အမှုကိုလည်းလာမယ့် April လအထိရှင်းဆိုင်လိုက်ပါတယ်။အသက်83နှစ်ရှိဖြစ်တဲ့ Jimmy Lai ကိုပြီးခဲ့တဲ့ August လကဖမ်းဆီးခဲ့တာဖြစ်ပြီးတရုတ်ဆိုရကပြဋ္ဌာန်းထားတဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေအရဒီပနိုင်ငံအနေနဲ့ပူးပေါင်းကြံစီတယ်ဆိုတဲ့တန်ရာရှိမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။သူကိုဖမ်းဆီးပြီးနိုင်ပိုင်းအကြာမှာတော့ရဲတပ်ဖွဲ့ဝင်တရားကျော်ကဂျီမီလိုင်းရဲ့ Apple Day သတင်းစာထုတ်တဲ့ Next Digital Company ဌာနချုပ်ကိုဝင်ရောက်စီးနင်းခဲ့ပါတယ်။ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းတာကိုအဲ့ဒီသတင်းစာကသူတို့ရဲ့ Internet ဆောင်မျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တွေကသတင်းစာတိုင်းအတွင်းမှာလှည့်လည်ပြီးတော့သတင်းတော့တည်းရဲ့ file တွေကိုရှာဖွေတာတွေအပါအဝင်ဂျီမီလိုက်ကိုရဲတပ်ဖွဲ့ကလက်ထိတ်နဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့တာတွေကိုလည်းပြသခဲ့ပါတယ်။အဲ့ဒီနေ့ကဂျီမီလိုက်နဲ့သူ့သားအပါအဝင်လူ10ယောက်ထပ်မံနေလဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ virus ကူးစက်မှုတွေပြန်မြင့်တက်နေချိန်မှာပဲ virus ကူးစက်ခံထားတဲ့သူ41ယောက်အပါအဝင်သိန်းနဲ့ချီတဲ့ចောင်းသားတွေနှာခေါင်းစည်းတွေတက်ပြီးတော့တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုဖြေဆူခဲ့ကြပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကတရောင်းနဲ့တရောက်ခက်ခွာဝါနေဖို့စီးမင်းတွေကိုလည်းတင်းကျပ်ထားပါတယ်။ကျောင်းသားကျောင်းသူ4,600ကျော်ဒီနေ့မှနိုင်ငံတော်ကစာသက်ဌာန1380လောက်မှဖြည့်ဆည်းခဲ့ကြတာဖြစ်တယ်လို့အန်ဂိုရီးယားပညာရေးဝန်ကြီးဌာနကပြောပါတယ်။စာသက်ဌာန၏ထဲမှာဆေးရုံတွေနဲ့ခြားချမ်းမကြီးဆိုင်ရာဌာန၏လည်းပါဝင်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူ41ယောက်နဲ့တခြားသီးသန့်ခွဲပြီးတော့အသွာလာကန့်သတ်ခံရသူရာပေါင်းများစွာလည်းပါဝင်ပါတယ်။ဒီဆောင်မွေးကိုမူလကပြီးခဲ့တဲ့နိုဝင်ဘာလမှာစစ်ဖို့လှုပ်ထားတာဖြစ်ပေမဲ့ virus ကူးစက်မှုကြောင့်ချွေဆိုင်ခဲ့တာပါ ဒဂိုရီးယားနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ940ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူဦးရေဟာ35,551 ယောက်ရှိပြီးတော့နေ့စဉ်ကူးစက်မှု4000အောက်ကျဆင်းခဲ့တာဟာအခုဆိုရင်4ရက်သက်တမ်းရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူဦးရေစုစုပေါင်း9000ကျော်ကျော်သွားပြီလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာနောက်ထပ်526ယောက်ထပ်မံသေဆုံးခဲ့တာကြောင့်သေဆုံးသူကတော့338,648ယောက်ရှိသွားပြီလို့အိန္ဒိယဂျမ်းမာရေးဝန်ကြီးဌာနကပြောပါရယ်။ထိုင်ဝမ်မှာတော့အသွာလာကန့်သတ်ဖို့ချမှတ်ထားတဲ့စီးမြင့်တွေကိုချိုးဖောက်တာကြောင့်ဤပါလေကျောင်းတိုင်းကလင်းရင်အမှုရန်300ကိုအလုကနေထုတ်ပယ်လိုက်ပါရယ်။လင်းရင်အမှုရန်တွေအနေနဲ့ပြည်ပကနေမြန်အောင်လာရင်အိမ်မှာပဲဘယ်မှမသွားဘဲ9ရက်တည်သက်နေဖို့ပြီးခဲ့တဲ့မတ်လကစပြီးတော့သတ်မှတ်ထားတာပါ။အဲဒီအမှုရန်300ဟာသူတို့ရဲ့အတိမိတ်ဆွေတွေမိသားစုစုဝင်တွေစီပါဝင်အိမ်ကနေတခြားနေရာတွေကိုသွားခဲ့တယ်လို့လည်းဆိုပါရယ်ခင်ဗျာ။တရုတ်ဆိုးရပိုင်ကုမ္ပဏီကထုတ်လုပ်တဲ့ခြေရည်ပစ္စည်းတွေတင်သွင်းတာကိုအမေရိကန်သမ္မတ Trump အစိုးရကတားဆီးလိုက်ပါတယ်။တရုတ်ဆိုးရပိုင်ကုမ္ပဏီတွေဟာထိမ့်သိမ်းခံထားတဲ့လူနည်းစုဝင်တွေကိုအတင်းကျပ်လုံအောင်ပေးခိုင်းစေတာကြောင့်အခုလိုတားဆီးလိုက်တာဖြစ်တယ်လို့ပြောပါတယ်။ချင်းချမ်းကာကွယ်ရေးနဲ့စောက်လုပ်ရေးအဖွဲ့ဆိုတဲ့စစ်ဘက်တစ်ပိုင်းအဖွဲ့အစည်းကတင်ပို့နေတာတွေကိုအဆုံးသတ်လိုက်ပြီးလို့အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကဗိုလ်ထုနေကမိန်ထုတ်လိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံကနေခြေရည်တင်သွင်းဖို့လုပ်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့လည်းအဲ့ဒီခြေရည်တွေဟာချင်းချမ်းကာကွယ်ရေးနဲ့စောက်လုပ်ရေးအဖွဲ့ဆိုတဲ့စစ်ဘက်တစ်ပိုင်းအဖွဲ့စည်းဒါမှမဟုတ်သူတို့ရဲ့ကုန်ကျစရိတ်မှုကိုပံ့ပိုးတဲ့နေရာတွေကနေလာရာမုံအကြောင်းကိုတပ်တွေပြရမှာဖြစ်တယ်လို့အဲ့ဒီမိန်းထဲမှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းအကြီးဆုံးနဲ့နာမည်ကျော်ကြားဆုံးအဝစားကုန်ပစ္စည်းအမှတ်တရအတော်များများမှာအသုံးပြုတဲ့ချင်းမင်းရဲ့အထက်လေးပစ္စည်းတွေဟာချင်းချမ်းဒေသကနေအဓိကထွက်ရှိတာဖြစ်ပါတယ်။ကျွန်းနိုင်ငံရဲ့ထုတ်လုပ်ပြီးဆိုတဲ့အမှတ်တရစိတ်ကိုအတင်းအဓမ္မလိုအားပေးခိုင်းစီတဲ့ကျွန်းလေးရဲ့လိုအားနဲ့လှူထားတာဖြစ်တဲ့အတွက်သတိထားစရာအမှတ်တရစိတ်အဖြစ်သတ်မှတ်မှာဖြစ်တယ်လို့မိမေလုံချုံရေးယာယီဒုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ကန်ကူချီနဲလီကပြောလိုက်ပါတယ်ခင်ဗျာဒီအမေရိကန်တန်ကနေ6/8နေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုနောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရကူးစက်သူအရေအတွက်ဟာရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများလာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စစုပါကမ္ဘာနဲ့အဝန်ကယောဂကူးစက်မှုတွေဆက်လက်မြင့်တက်နေရမှာဒီကနေ့မွန်လပိုင်းအထိတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရတရုတ်နိုင်ငံမှာကူးစက်သူအရေအတွက် 86,000 ကျော်ရှိနေပြီးမြန်မာနိုင်ငံမှာတော့ 93,000 ကျော်ရှိနေတာကြောင့်ယောဂစတင်ဖြစ်ခဲ့တဲ့တရုတ်နိုင်ငံထက်တောင်ပိုများနေတာပါယောဂကူးစက်သူတိုးလာနေတာနဲ့အမျှကျန်းမာရေးဆောင်ရှောက်မှုတွေမှာအရင်ကတည်းကအားနည်းခဲ့တဲ့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေနဲ့လည်းရှင်ဆိုင်နေရပါတယ်ယောဂကူးစက်သူအများဆုံးရှိနေလေရန်ကုန်တိုင်းမှာဆိုရင်လေစေယုံတွေနဲ့ကိုဗစ်ယောဂကူးတာရေးဌာနတွေမှာလူနာတွေကိုကူးတာပေးနေတဲ့ကျန်းမာရေးဝန်ထမ်းအားလိုအပ်ချက်တွေကြောင့်ဆရာဝန်သူနာပြုတွေမှာအလုပ်ဝန်ပြရာတွေလည်းရှိလာနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေပါတယ်။တနေ့တခြားတိုးလာနေတဲ့လူနာတွေကိုကူးတာဖို့ကြိုးပမ်းနေရတဲ့အချိန်ထဲမှာပဲယောဂကာဝေးရေးအတွက်ချမှတ်ထားတဲ့စီကံတွေကိုလိုက်နာမှုအားနည်းနေတာဟာလေအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ရန်ကုန်ပြည်သူစေယုံကြီးအရေးပေါ်ကူးတာမှုဌာနမှဒေါက်တာမော်မော်ဦးက COE ကိုပြောပါတယ်။
လူနာတယောက်ကပုံမှန်အတိုင်းပဲကုယုံတွေမကဘူး ICU တွေပါရန်ကုန်စီယုံကြီးမှာထားတာတယ် HCU တွေပါထားတာတာပေါ့နော်အဲကြလို့လူနာတယောက်ဆိုရင်တာဝန်ကြတဲ့ဆရာဝန်ဆရာမ5-6ယောက်မကတာဝန်ယူရတဲ့အခြေအနေမှာရှိတယ်လေဒါကြောင့်လူနာမဖြစ်အောင်နေကြဖို့ကျွန်တော်ကပြောချင်တယ်ပြည်သူတွေတော့အစတည်းကစီကံချက်တွေအားလုံးနဲ့မှာ Master ပါ Let's see ပါ Social Distancing လုပ်ပါလူစုလူဝေးကိုရှောင်မှာတက်နိုင်အိမ်ထဲမှာပဲနေပါလို့ကျွန်တော်ပြောထားပြီးသားလေလူစုလူဝေးဆိုတဲ့ကိစ္စကတော့ကျွန်တော်ကြီးညာရတဲ့မှာမချစ်မနေထွက်ရပါကဆိုတဲ့ကိစ္စမှာမချစ်မနေဆိုတာကကိုယ့်ရဲ့စီးပွားရေးကိုယ့်ရဲ့လူမှုရေးကိုယ့်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့ကမချစ်မနေဖြစ်တာပျော်ပွဲရှင်ပွဲရမချစ်မနေမဟုတ်ဘူးဆိုတာကိုကျွန်တော်ကသတိပေးခြင်းတယ်အိမ်ထဲမှာပဲနေပြီးတော့အပြေကိုမထွက်ဖဲနဲ့နေနိုင်ရင်တော့ကောင်းတယ်ဒါပေမဲ့ဒီလိုထွက်တဲ့အခါမျိုးကျုံတဲ့အခါတိုင်းမှာလည်းပဲစီကံတကြနဲ့မတ်စတာတာနဲ့ social distancing နဲ့ကိုတည်တည်ကြကြဆောင်ရှားနိုင်ကုဆတ်မှုနည်းနိုင်တယ်မဟုတ်တော့ကိုယ်နဲ့ဘယ်တော့ရောက်မလဲဆိုတာကိုအဲ့ဒါကိုတိတိကျကျသတိထားကြဖို့ကျွန်တော်တို့ကစိတ်တွန်းလို့
မြန်မာနိုင်ငံမှာကုဆတ်သူအတီးပြူလူနာဒုတိယအများဆုံးရှိနေတဲ့မန္တလေးတိုင်းမှာလည်းရပိုင်းတွင်ကုဆတ်လုံးများလာတဲ့မန္တလေးခရိုင်အတွင်းကမြို့နယ်ခုနှစ်ခုမှာကျန်းမာရေးညွှန်ကြားချက်တွေကိုထုတ်ပြန်လိုက်ပါတယ်။၎ ဖြစ်မနေကိစ္စတွေကလွယ်လို့အိမ်ပြန်မထွက်ဘူးဖန်တဲ့ငွေကြေးဝန်ဆောင်မှုအစားအသောက်နဲ့စေဝါလုပ်ငန်းတွေကိုဒါအကန့်အသတ်နဲ့လုပ်ကိုင်ဝင်ပြုပြီးစီးရီကိုတက်မှတ်ချိန်အတွင်းဖွင့်လှစ်ရောင်းချဖို့ပါဝင်ကာယောဂကာလ၂ပတ်တာကန့်သတ်ချက်တွေကိုဒီဇင်ဘာ9ရက်စနေနေ့မှာစတင်တဲ့အကြောင်းလဲမန်ဒီတိုင်းအစိုးရကပြောဆိုထားပါတယ်
ယောဂကုသမှုတွေများတဲ့ဒေသတွေမှာကာယောဂကာလဆင်းရဲချုပ်ဖောက်သူတွေကိုအရေးယူတာအပါအဝင်ယောဂထိန်းချုပ်ရေးဒုညင်ဆောင်ရွက်နေတယ်လို့လဲမန္တလေးတိုင်းရမဲသိန်းခရိုင်လူငယ်ရေးရကော်မတီအဖွဲ့ဝင်ဦးအေးမင်းမြတ်ကဖီယိုအေးကိုပြောပါတယ်။မန္တလေးခရိုင်မှာပါဝင်တဲ့မြို့နယ်တွေကတော့ပြည်မြားတော့လည်းလည်းသုံးရတဲ့အခြေအနေမှာရှိရတယ်နော်။နောက်လည်းဆိုတော့လူမန္တလေးမှာကျွန်တော်တို့ကိုသွေးလူနာတွေကို ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန ော်မှုတွေထောက်ချနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
ကျမရင်းနဲ့အကစားဝကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးခြင်းအထိမြန်မာနိုင်ငံမှာကာယယောဂကြောင့်တည်ဆုံသူ1998ဦးရှိနေပြီးယောဂအတည်ပြုလူနာကတော့93600ဦးရှိနေပါတယ်။အာဆီယံဒေသတွင်းဆယ်နိုင်ငံမှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်ယောဂကူးစက်သူဦးရေဟာမြန်မာနိုင်ငံကတတိယနေရာမှာရှိနေပါတယ်ရှင်။ဒီမှာကတော့စုစုပါ VOE အတွက်သတင်းပေးပို့ထားတာပါ။
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့ဒေသတွေကလွဲလို့ကြံနေရာတွေမှာရှေ့တစ်ဘက်ကစပြီးအဆိုးရဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ပြန်ဆင်ရအောင်မယ့်အကြောင်းပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။အစိုးရရုံးဆိုင်ရာနီးပြီးတော့အပါအဝင်အင်ပြင်မထွက်ရအမိန့်နဲ့အကျုံးမဝင်တဲ့တိုင်းနဲ့ပြည်နယ်တွေမှာအစိုးရဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ပြန်ဆင်ကြဖို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ရောဂါကူးစက်မှုတွေကိုထိန်းချုပ်လာနိုင်တာကြောင့်နှစ်လကျော်ကြာနှစ်ပတ်ရုံးတဲ့နှစ်ပတ်အိမ်မှာအလုပ်လုပ်ရတဲ့အစီအစဉ်ကိုရုပ်သိမ်းပြီးမူလအင်အားအတိုင်းအပြည့်အဝတာဝန်ထမ်းဆောင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့မနေ့ကထုတ်ပြန်တဲ့ညွှန်ကြားချက်မှာဖော်ပြထားပါတယ်။ကပ်ရောဂါကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်မှာဝန်ထမ်းတွေပုံမှန်အတိုင်းအလုပ်ဆင်းတဲ့အခါရောဂါကူးစက်မှုကိုတားဆီးနိုင်ဖို့ကာကွယ်ရေးအစီအမံတွေပြင်ဆင်ထားတယ်လို့လည်းရောဂါကူးစက်သူအတီးပြုလူနာမရှိသေးတဲ့စကိုင်းတိုင်းကလေးဝါမြို့နယ်ကဒုတိယမြို့နယ်အုပ်ချုပ်ရေးမှူးဦးစင်ဝိုင်းကပြောပါရစေ။
ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ဒီစေယုံနဲ့လည်းမပေါ့ဘောတော့လက်ရှိမှာတော့ပိုးတွေးတဲ့မြို့နယ်တည်းမဟုတ်သေးဘူးခင်ဗျာသူကြီးတွေကပြန်တက်ဆိုရင်တော့တက်ရမှာပေါ့အတက်နိုင်တော့တော့ကျွန်တော်ယောဂမကူအောင်တော့ဒါတီတီတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာတော့ဆုံးစံအတိုင်းပေါ့ဗျာဒီကျောင်းလာမယ်ဆိုရင်အဓိကတော့ကျွန်တော်ကအညွန့်ကြားချက်လည်းရှိသေးတာလူတွေနဲ့ဟိုတိုက်ရိုက်ချီးတွေးမှုမပြုလို့ရဘူးမတိမမီလိုအပ်မှလောရမယ်ဆိုပြီးတော့လေအဲအောက်တော့ကျွန်တော်ကတော့ဒါလည်းဆိုရင်တော့တို့ဒီစာပိစာယူဌာနစိတ်ကိုကျွန်တော်ကအပြင်ထုတ်ထားတယ်အဓိကတော့ဒီစာပိစာယူနဲ့ပဲသွားကြမှာပေါ့ဗျာတဏ္ဍာတော့ဒီတိုက်ရိုက်ချီးတွေးပြီးတော့လောရတာလည်းကျွန်တော်ကဌာနတွေဖြစ်တဲ့အတွက်စာနယ်ပဲသွားဖြစ်တဲ့အတွက်တော့အဆင်ပြေပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေတိုးလာရကတလမှာသတင်းနှစ်ပတ်ရုံတက်ပြီးသတင်းနှစ်ပတ်ကိုအိမ်ကနေအလုပ်လုပ်တဲ့အစီအစဉ်ကိုစက်တင်ဘာလလယ်ကစပြီးကျင့်သုံးခဲ့တာပါကိုဗစ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းနဲ့တကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်အပြင်ရောဂါကူးစက်မှုများတဲ့ပြည်နယ်နဲ့တိုင်းတွေကမြို့နယ်တချို့မှာတော့အိမ်ပြင်မထွက်ရအမိန့်ထုတ်ထားသေးဖြစ်တာကြောင့်အစိုးရဝန်ထမ်းတွေအလုပ်ပြန်ဆင်ရမယ့်အစီအစဉ်မှာမပါဝင်ကြပါဘူးမွန်ပြည်နယ်ချောင်းဆောင်မြို့နယ်ဒုတိယအုပ်ချုပ်ရေးမှူးဦးရဲထွန်းအောင်ကတော့ရောဂါကူးစက်မှုတွေကြောင့်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့မွန်လမြိုင်မြို့နယ်နေပေမဲ့ကူးစက်မှုအန္တရာယ်မများတာကြောင့်ဝန်ထမ်းတွေအလုပ်ဆင်းနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောပါရယ်
။ချောင်းဆောင်ကအေးနဲ့အေးချမ်းနဲ့ဟိုကူးစက်မှုကလည်းအလောက်ပဲတော့မများအောင်လေ။လုပ်ငန်းကတော့ဟိုလူကတော့ကျွန်တော်တို့ကပုံမှန်အပြည့်တက်တယ်ဆိုတော့လုပ်ငန်းကပို့အဆင်ပြေတယ်ပေါ့။အရင်ကတော့50ရာခိုင်နှုန်းတော့တန်တဲ့သူတွေကပို့ပြီးတော့သူတို့တော့ပါတော့ပို့ကျူးစားရတာပေါ့။ပို့ပြီးတော့အင်အားပြည့်လုပ်ရတာပေါ့။ဟိုကတော့နှစ်ရာလုံးပြန်လုပ်ရမယ်ဆိုရင်တော့လုံးဝမိုင်းတော့အဆင်ပြေသွားတယ်
မကြသေးခင်သားတွေကစာလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့လဆန်းကရွှေကောက်ပေါ်တွေကျင်းပခဲ့တာကြောင့်လူအများထိတွေ့ဆက်ဆံမှုတွေရှိခဲ့ရကရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ကဲရောဂါကူးစက်သူတွေကိုကူညီပေးလုပ်ငန်းတွေမှာပါဝင်နေတဲ့ထွေထွေရောဂါအထူးကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကတော့ရှုံးတွေပြန်တက်တက်အခါ
ကြောင့်မလို့ခုလုပ်တည်သွားလို့ရပြီရုံးနေ print ဒီဆိုတော့လည်းပဲဒီတိုင်းနိုင်ငံသားဝန်ကြီးဌာနကညွှန်ကြားတဲ့နည်းတွေအတိုင်းပဲတောင်းရွေးမှသာလည်းမှန်တယ်တော့အဲ print လည်းဟိုစစ်ဆေးတာတွေလည်းစစ်ဆေးပြီးမှအဲ print ပြီးမယ်လို့ဆန်းနေတယ်တော့ထင်တယ်ပေါ့နော်အဲ့တော့အဓိကကတော့ဒီလိုမျိုးမိညာစာထွက်ပြီးရမတ်ကိုတနည်းနည်းတက်ဆင်ရမယ်။နောက်တစ်ခါဒီမတ်ထုတ်ပြီးတော့စာတောက်တဲ့အချိန်မှာကိုယ့်ရဲ့နီးပတ်ဝန်းကျင်မှာဘယ်သူမှမရှိရင်ကောင်းနေ။နောက်တစ်ခါတဲကောနဲ့လုံပိတ်ခန်းထဲမှာဒီစာစားကြီးရေးတောက်ချင်းမတ်ထုတ်ချင်းတွေကိုဒါမလုပ်သေးဘူးပေါ့နော်။ဆိုတော့ဒီနည်းတိုင်းလိုက်နာမယ်ဆိုလို့ရှိရင်တော့ကုသမှုနှုန်းဒီတဲ့ပုံများလာကြတော့တိတ်မရှိဘူးခင်ဗျာ
။အင်ဂျင်မထွက်ရကန့်သက်ချက်ထုတ်ပြန်မထားတဲ့မြို့နယ်တွေမှာဒီလအတွင်းပုံမှန်အတိုင်းရုံးပြန်တက်ရတာအပြင်စားတောက်ဆိုင်တွေလည်းပြန်ဖွင့်ခွင့်ပြုထားသလိုဆိုင်ထိုင်စားခွင့်ပြုထားပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုဆိုရင်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9300ယောက်ရှိနေပါတယ်ရှင်။ကျမအင်တာနာထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်ထိခိုက်မှုတွေကလည်းပြန်လည်ထူထောင်မှုကြိုးစားရမှာကပ်ရောဂါကာလတာမန်လူတွေထက်ခက်ခဲကြုံကြရတဲ့မတန်ဆန်းသူတွေကိုပါထည့်သွင်းစဉ်းစားဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောက်အခံပါကယောဂါတန်ကပြန်လည်ထူထောင်နိုင်မှုကဘာတဝမ်းကအစိုးရတွေပြင်ဆင်နေချိန်မှာမတန်ဆန်းသူတွေကိုပါထက်သွင်းစဉ်းစားဖို့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမတန်ဆန်းသူများအနေမှာပဲတိုက်တွန်းလိုက်ကြတာပါဒီနေ့အပြည်ပြည်ဆိုင်ရာမတန်ဆန်းသူများနေကိုလည်းကယောဂါကာလအလွန်ကဘာကြီးကိုတိစောက်ရမှာမတန်ဆန်းသူတွေလက်လန်းမီပါဝင်ပြီးရည်ရှိတည်ရအောင်ကြိုးစားဖို့လည်းရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာမတန်ဆန်းသူများရေးဦးဆောင်လှုပ်ရှားနေတဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကလည်းပြန်လည်ထူထောင်ရေးစီစဉ်နေမှာကယောဂန်တဲ့ခံကြရတဲ့မတန်ဆန်းသူအရေးပါထည့်သွင်းမှုတိုက်တွန်းထားပါတယ်
။အခုဆိုမတန်ဆန်းသူတွေအတွက်ဆိုလည်းထည့်သွင်းစဉ်းစားမှုနည်းနေတဲ့ခါမှာကျွန်တော်တို့ကပို့ပြီးကြံခဲ့နေတဲ့သဘောဖြစ်နေတာပါ။အဲ့တော့ဒီ COVID-19 ဟာ COVID-19 ဒီမှာပတိဆောင်တဲ့ကဘာမှာလေဟိုအားလုံးတစ်ခုစဉ်းစားတိုင်းမှာမတန်ဆန်းသူတွေအတွက်ဆိုတာကိုဟိုအပြည့်အဝထည့်သွင်းစဉ်းစားရှိခြင်းနဲ့ပေါ့နော်။နည်းနည်းပါးပါးမို့အပြည့်အဝကိုထည့်သွင်းစဉ်းစားဖို့ကျွန်တော်အနေနဲ့ဒီလိုလေးမြစ်တာရက်ခံနေပါတယ်။
2014ခုနှစ်တကောင်အစည်းအဝေးအားမြန်မာနိုင်ငံမှာတန်ဆန်းသူဦးရေ 2.3% ရှိပြီးတနိုင်ငံလုံးလူဦးရေ 4.6% ခန့်ရှိပါတယ်။မတန်ဆန်းသူတွေအခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပေမဲ့ခွဲခြားဆက်ဆံမှုတွေဟာမြန်မာလူမှုအတိုင်းအဝန်မှာအမြင့်တွယ်နေစေဖြစ်တယ်လို့လည်းဦးမြတ်သူဝင်းကပြောပါတယ်
။ကြောင်းလဲတဲ့လူတွေကကြောင်းလဲကြပါတယ်။ဒါပေမဲ့ကြောင်းလဲလဲကျန်ခဲ့တဲ့လူတွေကအများကြီးကျန်နေတာပေါ့နော်။အဲကြောင်းလဲသေးရှိနေတယ်လို့ကျွန်တော်တို့ပြောရမှာပေါ့။27ရာစုရေလို့မဟုတ်ပါဘူးဒီလိုပေါ့ဟို19ရာစု20ရာစုစသဖြင့်ပြောလို့တော့ဖြစ်ပါတယ်ဒါပေမဲ့တနေ့နဲ့တနေ့တော့ကျွန်တော်တို့ခွဲခြားဆက်ဆံကြီးပြောင်းပြောင်းတော့ကျွန်တော်တို့ကစူးစမ်းဆောင်ရွက်နေကြတာပေါ့နော်အဲ့တော့တစ်ဖြည်းဖြည်းတော့ပြောင်းလဲလာမှာပါဒါပြောင်းလဲတဲ့ဟာကျွန်တော်တို့နှေးနေတာပေါ့နော်အယူအဆတွေကျေးခေါ်ရစားငကိုမီယိုကလာတွေးနေတယ်မီယိုကလာဆွဲနေတယ်မီယိုကလာဟိုဘာပြောဆိုနေတဲ့ကျွန်တော်တို့မှာအကျဉ်းလေးနေရာလေးတဲ့သဘောဖြစ်တာပဲကျော
င်းမြန်မာနိုင်ငံမှာမတန်ဆန်းသူတွေရင်ဆိုင်နေရတဲ့ခွဲခြားဆက်ဆံမှုတွေကတော့စိတ်ပိုင်းယူပိုင်းရရင်ဆိုင်ကျော်လွှားနိုင်မှုစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းမတန်ဆန်းသူတရားဖြစ်တဲ့မအီချန်းအောင်ကပြောပါတယ
်ဒီကိုဘာသာကိုပြန်ပြီးခွဲခြားဆက်ဆံတဲ့စိတ်ကုံနဲ့ပြန်ပြီးကျော်လွှားရတယ်နောက်သူများတွေရဲ့ခွဲခြားဆက်ဆံမှုကိုလည်းဒါအချိန်တိုင်းတစ်ခါအစားတစ်ခုချီပေါ့နော်ကျွန်မယုံကြည်မှုယူမယ်ဆိုပြီးတော့အဲ့စင်ရဲ့ပဲကျွန်မကြော်ပွားပြီးတော့အခုဒီအချိန်လေးကိုဖြတ်တန်းနေပါရှင့်ဟုတ
်ကယောဂကာလအခက်ခဲတွေကြုံရတဲ့ဒီမှာတာမန်လူတွေတက်မတန်ဆန်းသူတွေပုံမရင်းဆိုင်ဖြတ်တန်းနေရတာကိုလည်းဒီနေ့ပြည်ပဆိုင်ရာမတန်ဆန်းသူများနေမှာထောက်ပြနေကြပါတယ်ကယောဂကာလသွားလာလှုပ်ရှားမှုတွေကန့်သက်ထားတာကြောင့်ရုပ်ပိုင်းနာမကစိတ်ပိုင်းရပါစင်ခေါ်မှုတွေရင်းဆိုင်နေရတာကြောင့်ကယောဂကာလအလွန်မှာဒါတွေကုစားဖို့ပြင်ဆင်သင့်တယ်လို့လည်းစိတ်ကျန်းမာရေးဆရာဝန်ဒေါက်တာသိန်းအုပ်စုကအကြံပြုပါတယ်
ကိုကျွန်တော်ပြောချင်တယ်အဓိကကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခုအချိန်ဒီမှာဟိုဒီမတန်ဆွား population vulnerable လူတွေရှိမအောင်မတန်ဆွားလူတွေရှိမအောင်ဒီစိတ်ကြမ်းမာရေးနဲ့ပတ်သက်တဲ့လိုအပ်ချက်တွေလည်းရှိနေပေါ့ပါဆိုတော့ဟိုကိုကလိုအပ်ချက်တွေဖြည့်ဆည်းရတဲ့အချိန်မှာဒီအောင်လဲထက်တဲ့လူကိုစဉ်းစားတဲ့လူကိုကျွန်တော်ပြောချင်တာ
ကိုယ်လာသမကတွင်မူကြောင့်အန်တိုနီယိုကူတာရက်ကတော့ကဘာဝမ်းလူရဲ့တန်းထောင်လောက်ရှိရမတန်ဆန်းသူတွေဟာတာမန်ချိန်မှာတော့ကျန်းမာရေးပညာရေးစာဝတ်နေရေးပြင်လူမှုအတိုင်းအဝန်မှာဝန်ဆက်မှုအခက်အခဲတွေကြုံနေရတယ်လို့ပြောပါရယ်ကိုဗစ်ကရောဂါလို့အကျက်တဲမျိုးကြုံရတဲ့အခါမတန်ဆန်းသူတွေဟာတာမန်လူတွေတက်ထိကနေနာမှုတွေကြုံရနိုင်လာကြောင်းကဘေးလွန်ကာလပြန်လည်ထူထောင်ရမှာမတန်ဆန်းသူတွေအတွက်လည်
ဒီအဝင်နေရပြန်တဲ့ကိုကျိုးပန်းနေကြတယ်ထိုင်းနိုင်ငံသားတွေကဒီကနေ့၄၀ကျော်ပြန်လာကြတဲ့အကြောင်းပြောပြပါမယ်စမကမအေးပါပါမြန်မာနိုင်ငံတာချီလေးမျိုးကနေတရားမဝင်နေဆက်ချက်ကျော်ပြန်လာကြတဲ့ထိုင်းနိုင်ငံသားတို့မှာကိုဗစ်ရောဂါကိုကူးစက်နေတာတွေ့ရှိခဲ့ပြီးတဲ့နောက်တရားဝင်နေရပြန်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံသားတွေကလေးသက်တူဒီကနေ့ပဲမေဆိုင်ရုပ်ကိုပြန်လာခဲ့ကြတာပါ Negra Committee, who China and the Yanet, singing Satan has on the Kandri Nima for Yazavare, Sansitaye, Amato Yavandiza, Omuji, Sane, Sawat, Chet Watana, Sakugale, the Mananga, Yana Jan, Tanang and Dari and Mine, the Yawan and Sijineda, Liet and Jabo, China and Mesam Yuba, Negra Committee, Siwima, Saiton Zamevare. ให้ควบคุมตัวแล้วก็ให้ใช้กฎหมายกฎหมายเข้าสู่กระบวนการของราชการนะครับแต่ว่าถ้าสมมติว่าไทยในงานบ้านเรียนนี้เนี่ยที่อาวุธดูเป็นซาลีใส่เกลียดดีเนี่ยไทยในงานเดี๋ยวผมจะเวลาจะไม่สูงกูไม่รู้ว่าทิ้งชั่วโมงยังแค่เกลียดไทยในงานเดี๋ยวมาว่ากูจะเจ้าหน้าที่อันนี้สิได้จ้าเนื่องจากอาณาบริเวณที่อาวุธสิ่งเป็นที่เจ้าหน้าที่อารมณ์กูบอกสั่งเลี้ยงจ้าวไทยบ้านเนี่ยจะสุดาลับสิไปแต่ที่เลี้ยงอยู่ก็ ชาวเวียดนามกาซิโดลาวไซน์มีมาอุลุกันยิ่งใหญ่อันนี้ต้องมีชาวไทยเนี่ยโอ้ที่ยามเหมือนจะมาจับเรียนน่ะคุณไปยอกับกูเส้นนี่ละด้วยชีวิตเรียนน่ะไทยเนี่ยก็ยอกับกูเส้นมือเลยกูเชื่อชั่วโมงเชื่อยี่ตัวงานนี่ละวะยอกับกูเส้นมือที่จุดน่ะไทยเนี่ยต้องมีชาวอุลุกันยิ่งใหญ่ตัวละเบรไทยเนี่ยมีเอาไปเชื่อมันเนี่ยพิจารณาดีกว่าสัตว์เดียวชั่วโมงเป็นชาวบีเชื่อมันยอกับตรงนั้นที่จะคุยเลยยาอีเป็ดบีกูจะพิจารณาดีกว่าเชื่อลง
ဒီမှာရောဂါကိုကူးစက်မှုတွေရောပါနေတဲ့မှာလေမြန်မာနိုင်ငံမှာတော့သေဆုံးသူ၂000လောက်နဲ့ကူးစက်သူ၉000ကျော်တောင်ဆိုရှိနေတာကြောင့်ရောဂါကူးစက်မှုတွေပြတ်သွားမလာအောင်ထိုင်းနိုင်ငံကလည်းသက်သေတာအုံနဲ့ထွက်တည်နေကုန်စည်မှုတွေတော်တော်များများကိုလည်းကန့်သက်ထားပြီးလုံခြုံရေးကိုလည်းတုံ့ပြန်ချထားပါတယ်ရှင်ကျွန်မကအေးမှာထိုင်းမြန်မာနယ်စပ်ကနေတင်ပြပို့နေတာပါ
ဒီဝေးမိုဘိုင်းအက်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။အန်ဒရိုက်ဖုန်းတွေအတွက်ဆိုရင်ဂူဂယ်ပလေးနဲ့အိုင်ဖုန်းတွေအတွက်အပ်ပယ်အက်ပ်စတိုးတွေမှာဒီဝေးဘာမီးဆိုတဲ့အက်ပ်ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ဒီအိုအေမြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီအက်ပလီကေးရှင်းကနေဒီဝေးအစီအစဉ်တွေကိုဓာတ်ရိုက်နားဆင
ပေးနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာဖရဒေနိုင်ငံမှာ Pfizer ဆေးလုပ်ငန်းကြီးကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေကိုရှေ့သတင်းပိုင်အင်္ဂါနေ့ကစပြီးတော့သတ်မှတ်ထားသူတွေကိုအစဉ်အဆက်ဆေးထိုးပေးတော့မှာဖြစ်ပါတယ်ဖရဒေနိုင်ငံရဲ့ဆေးနဲ့ဆေးဝါးပစ္စည်းကြီးကြပ်ရေးဌာန MHRA ရဲ့အကြံပြုချက်နဲ့ Pfizer နဲ့ BioNTech စမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုဗြိတိန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအခုလိုမျိုး COVID ကာကွယ်ဆေးတွေကိုစတင်ထိုးပေးတော့မှာပါCOVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာပထမဆုံးစတင်အသုံးပြုရမှာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ကြီးဒေါက်တာတက်ကိုကိုကိုဆက်သွယ်မေးမြန်းထားပါတယ်။ပထမဆုံးကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ NHS ကဆရာဝန်တွေကိုဘယ်လိုမျိုးညွှန်ကြားချက်တွေထုတ်ပြန်ထားသလဲဆိုတာကိုဒေါက်တာတက်ကိုကိုကအခုလိုစဖြေပါတယ
်။ MHRA ပေါ့နော်။ဒီ America မှာတော့ FDA နဲ့ဒီ equivalent ဖြစ်တဲ့ body တခုပေါ့ဒီကနေပြီးတော့ခွင့်ပြုလိုက်ပါတယ်။ကျူးစေးကိုစထိုးပါမယ်အင်္ဂါနေ့ကိုစထိုးပါလိမ့်မယ်စထိုးမှာတော့ဘယ်လိုထိုးမလဲဆိုတော့ပေါ့နော်ဒီနည်းနည်းဟွာပေါ့နော်ပိုးပွားရေးတာပေါ့နော်ဒီမှာတော့ nursing home ပေါ့ care home လို့ခေါ်ရပိုးပွားရေးတာမှာနေတဲ့အဖိုးအဖွားတွေရယ်ပြီးလို့ရှိရင်အဲ care home တွေမှာအလုပ်လုပ်တဲ့ carers တွေပေါ့နော်ဝန်တန်းတွေပြီးလို့ရှိရင် nurse တွေအဲ့သူတွေနဲ့စထိုးမယ်ပြီးလို့ရှိရင်ဒုတိယအသုံးနေနဲ့ကျွန်တော်တို့တွေပေါ့နော် NHS နဲ့ဒီမှာ social services လို့ခေါ်ပါတယ်လူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့သူတို့တွေကိုဟွာပေါ့နော်သူတို့တွေကိုဒုတိယအသုံးနေနဲ့ ထိုးပါမယ် plus ပြီးအဲ့မှာဟိုအဲ့ဒီဒီလူတွေနဲ့တူတူအသက်80အထက်ပေါ့နော်မိမိအိမ်မှာမိမိနေထိုင်တဲ့အဖို့ဖွားတွေအကုန်ပါပါမယ်ထိုးမယ်ပြီးတော့မှတက်ဆင်ခြင်းပေါ့နော်နောက်တက်ဆင်ကအသက်85နှစ်အထက်ရဲ့ပြီးယောဂအခန်းရှိတဲ့လူတွေရဲ့အဲ့ဒါမျိုးဦးစားပေးမယ်ပြီးနောက်80ပေါ့လို့သွားမယ်သူတို့အခုတတ်မှတ်ထားတော့နောက်ပတ်ကိုတဲ့သူ83လောက်ရအောင်ထိုးမယ်လို့ပြောပါတယ်ပြီးလို့ရှိရင်ပေါ့နော်အာဒီနှစ်မကုန်ခင်မှာတော့တဲ့သူတို့၄တန်းတော့အနည်းဆုံးပြအောင်ထိုးမယ်လို့သူပြောပါတယ်ပြလို့ရှိရင်တော့ချစ်ပြည့်ချင်းပေါ့နော်ဒီသူတို့တတ်မှတ်ထားတာတော့အသက်50အထက်လောက်ကိုတဲ့ဒီဟိုပေါ့ February လကုန်လောက်ကိုပြီးထိုးမယ်လို့ခန့်မှန်းထားပါတယ်တဲ့ပြလို့ရှိရင်ပေါ့နော်ဒီ summer ရောက်လို့ရှိရင်တနိုင်ငံလုံးအပြီးဒီနွေရာသီရောက်လို့ရှိရင်တနိုင်ငံလုံးအပြီးထိုးမယ်လို့သူခန့်မှန်းထားပါတယ်ဒါပေမဲ့လည်းထုတ်စံတိုင်းပဲအစိုးရဟိုလုပ်ထားတယ်တစ်ခါလေကြာတယ်နှောက်နေတာတွေတော့ရှိနိုင်ပါတယ်ပေါ့နော်ပြလို့ရှိရင်သူတို့ကဒီ Pfizer လုပ်တဲ့ဆေးက -70 degree မှာထားမှာဖြစ်တဲ့အတွက်နေရာတွေအခက်ခဲပေါ့နော်ဘာလို့လဲဆိုဆေးကကိုယ်ချင်းကိုကျွန်တော်တို့ခေါ်ပါတယ်ထားမယ့်နေရာနည်းနည်းသူကရမ်းကိုအေးအေးချိန်ရမ်းမြင့်မှာဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတဲ့နေရာတွေပေါ့နော်အခုဒီ UK မှာဆေးရုံ50ရွေးလိုက်တဲ့အဲဒီဆေးရုံနေတဲ့မှာအဲအဲ့ထိုးရမယ်ပေါ့ပြီးလို့ရှိရင်နောက် GP surgery တွေပေါ့နော်ဟိုဟာဆေးခန်းတွေပေါ့နော်ပြီးလို့ရှိရင် pharmacy တွေပြီးလို့ရှိရင်နောက်ဆိုးရနေပြီးတော့ထူထောင်ပါလိမ့်မယ်ဒီဟိုဟာ immunization center ဆိုတဲ့ဟာမျိုးကြီးပေါ့နော် vaccine center ပေါ့နော်အဲ့ဒါကာကွယ်ဆေးထိုးတဲ့နေရာတွေဥပမာဘောလုံးကွင်းတို့conference center တို့လိုမျိုးမှာထိုးရမယ်အဲ့လိုမျိုးသူစီစဉ်ထားပါတယ
်။ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးတွေကဒီနှစ်ဆင့်ထိုးရမယ်ပေါ့နော်။နှစ်ခါထိုးရမယ်လို့နားလည်ထားပါတယ်။ဆိုတော့အဲ့ဒီဆေးတွေနဲ့ပတ်သက်လို့ဒီ side effect တွေပေါ့နော်။ဘေးထွက်ဆိုးကျိုးတွေဘာတွေရှိလဲဆိုတာမျိုးရောအာတတိထားဖို့အတွက်ညွှန်ကြားထားတာမျိုးရှိပါလားရှင်
။ကျွန်တော်တို့အခုပေါ့နော်ဟိုအခု flu jab ထိုးရဲဆိုတာလေဟိုကတုတ်ကွေးယောဂကာကွယ်ဆေးနဲ့တူနေတူပါပဲတဲ့။ဘာမှအထူးတလည်းဟိုပေါ့နော်ပိုဆိုးတာမရှိပါဘူးတဲ့။အရန် safe ဖြစ်ပါတယ်။လူတိုင်းထိုးတင်ပါတယ်လို့ပြောပါတယ်။အခုတို့ကတေချာ safe ဖြစ်လို့တေချာချာပေါ့နော်တကယ်ကိုသုံးတင့်လို့ကိုဒီကဘာကာယောဂါဖြစ်တဲ့အတွက်ကာယောဂါကိုနှိမ်နင်းဖို့ဆိုတော့ကာကွယ်ဆေးနဲ့ပဲနှိမ်နင်းလို့ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်ဘာလဲဆိုတော့ဒီအဲ့လိုမျိုးကာကွယ်ဆေးထိုးမှသာလျှင်ဒီတူတူတူတွေအကုန်တယောက်နဲ့တယောက်ကြားမှာမပြတ်အောင်ထိန်းနိုင်မယ်ပြီးလို့ရှိရင်နောက်တစ်ခုက side effect ပေါ့နော်ဒီဆိုးကျိုးကဘာမှမရှိသလောက်ပဲနေပါတယ်ကျွန်တော်တို့အခုဒီတုတ်ကွေးကာကွယ်ဆေးထိုးသလောက်ပဲဒီပေါ့နော်တယိုးတယီးလေးဖြစ်တာတော့နည်းနည်းဒီဟိုကပေါ့ဒီအကျော်အစ်စ်လေးနာလာတော့ဘာလို့ပေါ့နော်ပြီးလို့ရှင်ဒီကြွက်သားလေးတွေနာလာတော့ပြီးရင်ဒီဟိုဟာတုတ်ကွေးလေးဖြစ်တယ်လို့ပေါ့နော်နှာချီတယ်လို့လို့ဘာလို့ဒါမျက်လောက်နဲ့ပဲပြီးမယ်လို့ပြောပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာတက္ကကိုရှင်ခုလိုမျိုးအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက် 6:00 နာရီကနေ 8:00 နာရီအထိနဲ့ည 9:00 နာရီကနေ 10:00 နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည 9:00 နာရီကနေ 8:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဝေါန့်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အမုန်းစကားပေါများနေတာဟာဒီမိုကရေစီပြုရင်ပြောင်းလဲရေးအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းဝေါန့်ခင်ကတုံတက်ရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာပြည်သားအမှုစကားတည်င်းအပန်းနဲ့အစွန်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ဖိနှိပ်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကတွက်လာပါတယ်။ပြည်တွင်းအရက်ဖွဲ့အဖွဲ့အစည်း18ခုနဲ့ဟာဗတ်တက္ကသိုလ်ဥပဒေမဟာဌာနရဲ့လူအခွင့်အရေးအဖွဲ့တို့စုပေါင်းပြုစုထားတဲ့ Hate Switch Ignited အမှုစကားလောင်မီးပွားဆိုတဲ့စာရန်ပါပဲ။စာမျက်နှာတရားကျော်ရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်တွေကြီးဆုံးနိုင်ငံအာဏာအရှိန်အဝါရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမှုစကားလို့ဆိုပါတယ်။အမှုစကားတောက်တော်အောင်မီးမွေးပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုက်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမှုစကားနဲ့ထိုးနှက်တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကန့်ကွက်ဆန္ဒပြတဲ့ကျောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချတတ်ပါတယ်အမျိုးဘာသာနဲ့တိုင်းပြည်ဟာမွတ်စလင်အန်ဒီယေကိုယဉ်ဆိုင်နေရတယ်လို့
ဆောက်ဆံတာမျိုးလည်းရှိပါတယ်။မဘာသားနဲ့ကိုချောက်ကိုလှူရှာမှုဟာတမရုံနဲ့ခရိုနီရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်။စစ်ကောင်းဆောင်တွေရဲ့လူပဲဝတ္ထုအများပြားလက်ခံတာတဲ့ဘုံကြီးတွေဟာစစ်တပ်ဝါဒဖြန့်နှံကိုထောက်ခံပြောဆိုတယ်လို့2014မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ဘုံကြီးလူတွေဦးကံပြည်ကပြောပြပူးပါတယ်။ဒါကြောင့်မဘာသားဟာတမရုံ ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်စန့်ကျင်ရေးလှုပ်ဆော်ရာမှာဥရဒသူဟာထင်ရှားပါတယ်။စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့သတင်းအမှားဖြန့်ဝေကြတယ်လို့အရဖက်အဖွဲ့အစည်းတချို့ကပြောပါတယ
်။အမုန်းစကားလောင်ပြီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ခုနသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြတဲ့အထိအခြေအနေဆိုးလာပါတယ်။တပ်မတော်ရဲ့ online ဝါဒပြန်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေတယ်လို့ပြောဆိုတာတွေလည်းရှိပါတယ်။ Facebook ကစစ်တပ်ခေါင်းဆောင်အချို့ရဲ့စာရင်းကိုပယ်ဖြတ်ပြီးအရေးယူတာမျိုးလုပ်ပြပါတယ်။စာနယ်ဇင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအသားတိုးပွားလာပါတယ်။အရင်ကပိတ်ထားတဲ့အမျိုးပြောင်မှာစိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်။လူတက်သောဖျားနဲ့မိုင်လုံးကြီးသောဖန်ဆင်းရှင်ဆိုတဲ့စာအုပ်ကိုမဘာတာနဲ့ဆက်နွယ်တဲ့အဖွဲ့တစ်ဖွဲ့ကထုတ်ဝေပါတယ်။မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်လာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူး
။2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြာမီတပ်မတော်နဲ့ရပ်တည်ချက်ချင်းတူလာတယ်လို့ဆိုပါတယ်။တပ်မတော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါတယ်။ရိုဟင်ဂျာပြဿနာကြောင့်ပြည်ပမှာတမရောဂုံတိခါကြာလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်။ဗုဒ္ဓဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါတယ်။မြေမျိုး၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့စာတန်းကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိတ်ဆွဲထားပါတယ်။ဗုဒ္ဓဘာသာရခိုင်တပ်နဲ့ရိုဟင်ဂျာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားတယ်ဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရခိုင်တပ်ကိုလူမုန်းများလောက်အောင်မီးမျိုးစုံနဲ့ဝါဒဖြန့်ကြပါတယ်။
စစ်တပ်ရဲ့လုပ်ရဖော်ပြတဲ့လူ့အခွင့်အရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအဖြစ်စွပ်စွဲတာဟာလူရုပ်လုံးစင်ဖြစ်လာပါတယ်။ရိုဟင်ဂျာ၁၀ဦးအသက်ခံရတာကိုဖော်ပြတဲ့ writer သတင်းတောက်၂ဦးရဲ့အမှုဟာထင်ရှားပါတယ်။ WWPR ပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်။ဒေါ်ဆန်းစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်နိုင်ငံခြားအလိုတော်ကြီးတစ္ဆာပေါက်အဖြစ်သတ်မှတ်ခံရပါတယ်။နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစားအချောင်သမားအဖြစ်စွပ်စွဲတိုက်ခိုက်ကြပါတယ်။အခုလိုအမုန်းစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဖို့မရပါဘူး။အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်လောင်လေလေဖြစ်နေပါတယ်။လူနည်းစုဘက်ကရပ်တည်တဲ့အရတားအဖွဲ့အစည်းကိုအစွန်းရောက်အမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြုရင်ပြောင်းလဲရေးကိုထော်တော်ကန့်ကန့်လုပ်နေတဲ့သဘောဖြစ်ပါတယ်။အမုန်းစကားပွားများပြီးတပတ်ပတ်ဆွဆွဲတိုက်ခိုက်တာကိုရက်တန့်တောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်ဈေးကျိုရှိသူပိုတရာချင်းအကြောင်းရင်းနဲ့ချိုးပြင်းသင့်ဖို့ကိုပြောပြထားပါတယ်။ဈေးကျိုရှိတဲ့သူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးစေတဲ့အကြောင်းရင်းခုနှစ်ခုရှိနေပြီးအခုလိုမဖြစ်အောင်ကိုဗစ်မဖြစ်ခင်ကြိုးပြင်းသင့်တာတွေကိုကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါတယ်။ဘလို့အကြောင်းရင်းတွေရှိနေပြီးဘလို့ကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီးကြိုစီးကြိုယောဂသင်ဥက္ကဋ္ဌစီးကြိုအထုကုဆရာဝန်ကြီးနဲ့ဂုံဒုဆောင်ပဘောခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။โอเคဒီလိုသူတို့တကူဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီယောဂအခမ်းအထူးသဖြင့်ဈေးကြိုကြောင့်ပေါ့နော်ကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးနိုင်တာအတွက်ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးဒီဈေးကြိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့အဲ့ဒီအတွက်ကြိုပြင်ဖို့အရေးကြီးတာကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဘယ်လိုကြောင့်အခုလိုပိုပြင်းထန်ရပြီးတော့ဘယ်လိုကြိုပြင်ဆင်တင်တာကိုပြောမှာမို့ဘာကြောင့်အခုလိုစီးကျိုရှိချာရင်ပိုပြင်းထန်နိုင်တာကိုစရှင်းပြပေးပါလား
။အနည်းဆုံးတော့
可能吃了几的，只有几的留的啊，狗尾生给了钱，不一般让对来是啦。只有都有要搞几的留呀，那把这个牛蛋那包呢，伢子边啊，咱们牛奶生意呢，看那狗啊，几的几的给了不免你的不。我的要干的多一点，伢的，他讲了，狗尾个伢子边受不起的哦，受个刚五半年的不，受个 oxygen exchange oxygen 刚刚五年的不。但是要看下 diaphragm 这样的地嘞，地人工呢，白呢，伢的嘛，可能个接到里边啊，漏漏啊的含有不。我的独家的看下了，白呢独的声音，地，但是我的没跟你啊，表面多少，都如果呢，我那个摸着的不。那我的独家嘛，但是嘛，看看的起来呢，估计讲我们手里嘛多米多，这个就是嘛，但是不比较摸的，那讲我的独家不会对着弄伢的不。他妈的，伢都在经营的呢嘛，啤酒、啤酒也，维度也、那龙也，干啥也不要的。Obesity jam jo, Tame, Nangaja, took a paper zima, Jilusi, Obesity jam, why did you please up to Yara?
Okay, sir, not to tell you.
Not your senior yoga cheated to the Yalavia, Amusa Nisoye, a dead leader to Yama, Puchetao, Yalavia, Lala Bine, Legibra, Yama Puchetasuro, and a Tajila Puyo, Tigano, Puyali Chetago. Not quite the senior to you yoga she jinga good, Kanagurema, anti inflammation. Chronic inflammation ကိုခေါ်တယ်။ရောင်ရမ်းခြင်းယောဂကိုဒီတွေးကြောများနေခြင်းကကိုကျွန်တော် inflammation မှာကလည်း CRP လို့ပါတော့တက်နေတာပေါ့။အဲဒါကြောင့်လေတွေးကြောဒီမှာရောင်ရမ်းနေတွေးကြောဒီမှာကျင်းနေဆိုတာဖြစ်တာ။ COVID ဖြစ်တဲ့ဒီမှာ inflammation ကပိုးဖြစ်တဲ့ခါကျတော့ရောင်ရမ်းနေပေါ့။ယောဂပူပြီးဆိုးလာတယ်ပေါ့။နောက်တစ်ခုက immunity ကြောင့်ထွက်လာတဲ့ cytokine ကိုဆိုတဲ့ depth disease တွေထွက်လာတော့သူတို့ကပူပြီးတော့ပျက်စီးစေတယ်ပေါ့။ဒီ COVID-19 က infuse စာပြီးယောဂဝင်တဲ့အချိန်နောက် virus ခန္ဓာကိုယ်ထဲမှာပွားတဲ့အချိန်နောက်ပြီးတော့နောက်ဆင်းကြတော့ခန္ဓာကိုယ်တရားနေရောကိုယ်ခံအတွက်ထွက်လာတဲ့ cytokine ဆိုတဲ့ဒါဓာတ်ပြီးထွက်လာတဲ့အချိန်မှာအဲ့ဒီ cytokine ကြောင့်ပိုးပြီးတော့ခန္ဓာကိုယ်မှာပျက်စီးမှုတွေဖြစ်ပြီးတော့ပိုးပြီးတော့ယောဂပြည့်စုံမှုတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နှစ်ထပ်ကွန်းခံရတဲ့သဘောဖြစ်သွားတာပေါ့နော်ဆီးကျူကလည်းဒီကိုယ်ခံအားကိုကျစေတယ်လို့ covid ကလည်းဒီကိုယ်ခံအားကိုထိခိုက်လိုက်တဲ့အခါကျတော့နှစ်ဖက်ပူးသက်ခံရတယ်လို့ဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒီတော့နောက်ထပ်ရောအကြောင်းရင်းနဲ့ရှိသလားဆရာ
နောက်တစ်ခုကဆီးကျူဖြစ်ခဲ့လို့ရှိရင်ဒီ covid ကြောင့် beta cell ပေါ့ကျွန်တော် insulin ထုတ်ပေးနေ pancreas က beta cell တွေပို့ပြီးတော့ပျက်စီးစေနိုင်တယ်ပေါ့အဲ့တောင်လည်းဆီးကျူထိန်းသိမ်းမှုတွေပြတ်သွားတယ်အဲ့တောင်လေယောဂအစ်စ်မရှိသေးတဲ့လူကယောဂအစ်စ်တွေဖြစ်လာတယ်ရှိသေးတဲ့လူကယောဂတွေပိုဆိုးလာတယ်ပေါ့နောက်တစ်ခုကတွေးခဲတာပေါ့တာမန်လူတဲ့ဆိုင်ရင်ကိုဗစ်ဖြစ်တဲ့လူတွေမှာပိုတွေးခဲနှုံးနေပုံများတယ်ကိုဗစ်မှာကကိုတွေးကြွားများနေတယ်ဖြစ်တယ်အဲဒါကတွေးနေဥလို့နော်တွေးပလိတ်လက်တို့သူတို့မှာလည်း abnormality တွေရှိနေတဲ့အခါမှာဖြစ်လို့ရှိတဲ့လူကငကိုတော့နေကကိုတွေးကြောတိတိလေးတွေတွေးကြောကြီးတွေပိတ်တဲ့ယောဂတာမန်လူတဲ့ဆိုင်ပုံများတယ်ကိုဗစ်ဖြစ်လာတဲ့အခါကျတော့ငကိုတွေကမှငူကြီးရဲ့လက်တူပေါ့နော်ဆိုတော့ပြောတာဝါရာကောရောင်ရမ်းတာကောတဲ့ကဒီကဲရောဂါတွေရောဆီးရွှေရှိတဲ့လူတွေပိုဖြစ်နေပြီးသားကိုဗစ်မှာဒါတွေပိုဖြစ်လာတော့ပိုပြီးဆိုးကုန်တာပေါ့အဲကြောင့်တွေးကြောတွေတွေးခဲ့တယ်အဲကြောင့်လေဖြတ်တာတွေဖြစ်တယ်နောက်ပြီးတော့နှလုံးသွေးကြောကျင်းတာတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရောရှိသေးလား
နောက်တစ်ခုကဆီးရွှေရှိတဲ့လူကကိုယ်စရဖြစ်များတဲ့တွေးတိုးတဲ့နှလုံးရောဂါတွေကတွဲပြီးဖြစ်နေတတ်တာဖြစ်တဲ့ကြောင့်နောက်တစ်ခုကကြောက်ကရောဂါတွေတွဲဖြစ်နေကြတာဆိုတော့အဲ့ဒီချက်ဒီအလုံးပေါင်းလိုက်ပြီးရင်ကိုဗစ်ရောဂါကဆီးကျူမှာဖြစ်ခဲ့လို့ဆိုရင်ဆီးကျူသမားတွေကပိုပြီးတော့ဒီယောဂပြည့်စုံမှုပုံများတဲ့ပုံကြီးပြည့်တယ်ဆိုတာအဲကြောင့်အနည်းဆုံး9ချက်လောက်ပေါ့အဲတော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူးပြီးလူကပြင်ဆင်ထားမှုလူတွေကြီးကျူးကျူးရှိတဲ့လူတွေလည်းနောက်ပြီးတော့သူများဒီ general population မှာလူပဲဒီကိုဗစ်ကာလတွေအတွက်လိုက်နာမယ်အချက်တွေကိုလည်းသူများတွေပို့ပြီးလိုက်နာဖို့လိုမယ်ပြည့်တဲ့အခါကျရင်ကိုယ့်ရဲ့ကြီးကျူးကျူးကောင်းထိန်းသိမ်းမှုလူမယ်ပေါ့အဲတော့3ချက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောတဲ့နံပါတ်1အချက်ပေါ့နော်မဖြစ်ခင်လေးကကြိုတင်ပြင်ဆင်ထားဖို့လိုမယ်ဆိုတော့အဓိကပါတယ်ပြင်ဆင်ထားရမယ်ဆရာအ
ဲ့တော့ကြီးကျူးရှိတဲ့လူတွေကကိုယ့်ရှိမှာနံပါတ်1ကဆေးဝါးကိုလုံလောက်ကြည့်အောင်ဆိုတော့စုစည်းထားဖို့လိုတယ်ပေါ့တလားစားပေါ့အနည်းဆုံးတလားစားပေါ့ဘာလော့ကဒေါင်းလုပ်လိုက်ရင်ကျွန်တော်ရှိမှာဆိုရင်အခုဆိုရင်2လလောက်ကြည့်နေကျွန်တော်မထွက်ဖို့ဘာလို့ပြောနေတာအဲ့တော့စိတ်ချရတလားစားဒီမှာ2လစားလောက်ကျွန်တော်ကကိုယ့်လက်ထက်မှာ C stock ကတော့ရှိနေလို့ပေါ့ panic shopping တော့မဟုတ်ဘူးကြောက်ရတဲ့ခါလေးစီးရင်ရမ်းဝယ်တာမျိုးမဟုတ်ဘူးတော့လည်းညာတဲ့ကိုတောက်နေတဲ့စီးတွေကို list လုပ်ပြီးတော့နော်မဖြစ်မနေတောက်တဲ့စီးတွေကိုကုနီယာဆရာနဲ့တရားတိုင်ပြီးတော့ရှုပ်စီးတွေပေးတာကမျိုးသမျိုးချစ်တတ်တယ်နော်စီးကျွတ်တွေပေးတာရှိတယ်နှလုံးတွေပေးတာရှိတယ်နော်ဂျန်နဲ့အာဒီတွေပေးတာရှိတယ်ဂျန်နဲ့အောင်ကြောတွေပေးတာအဲ့ဒီအမျိုးမဖြစ်မနေတောက်မဲ့စီးတွေပေါ့နံပါတ်1စီးစီးရင်လောက်တာပါနံပါတ်2ကစီးကိုအနည်းဆုံးတော့ကိုချီမှာလွယ်ကူရှိအောင်တလားစားနှလားစားလောက်ပေါ့ဝယ်ထားဖို့လို့ဆောင်ထားဖို့လို့နံပါတ်3ကတော့အရေးပေါ်များပေါ်လာခဲ့လို့ရှိရင်ဆက်တွေ့ရမယ်ဆရာဝန်အချိန်ပေါ့။ဟောဒါမှဆေးရုံပေါ့။ကိုပြနေကြဆရာဝန်ဘယ်လိုဆက်တွေ့ရမယ်ဆိုတာကို စောစီးကြည့်ပြီးတော့တယ်လီဖုန်းနံပါတ်ဘယ်လိုဆက်သွယ်ရမလဲဆိုတော့ဆရာနဲ့ကြည့်မိတာလို့မှာအခုဆိုကျွန်တော်တို့ဆိုရင်ရေတော့လူနာတွေများကြည့်တယ်အခုကျွန်တော်ကိုယ်တိုင်ကောပြင်ကမထွက်ရတဲ့ခြားကြတော့ကျွန်တော်လူနာတွေကဆင်းကားနေစင်ကျွန်တော်ဖုန်းနံပါတ်နဲ့ဆက်သွယ်ကြတယ်နောက်ပြီးအွန်လိုင်းကနေပြီးတော့သူပြင်ပမာညီမတို့ Viber သုံးပြီးတော့ consultation လုပ်ကြတယ်ချို software တွေ develop လုပ်ပြီးတော့ချို company ကနေပြီးတော့အဲ software ကနေပြီးတော့ပြင်consultation လုပ်တာကြည့်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောသတိပြုတင်စင်ထားစရာရှိသေးလားဆရာ
တခါကျတော့ covid ကာလမှာအစားတောက်ကဖြစ်တယ်အစားတောက်ကနေတော့တယ်ဆေးရတော့တယ် hypoglycemia ဖြစ်တော့မှကျွန်တော်သိစိတ်ကူတယ်အဲ့ကြောင့်အလွယ်တကူများသွေးကြိုများကျသွားခဲ့လို့ရှိရင်ပေါ့သွေးကြိုချက်ချင်းပြန်ပြီးတော့ရမယ်အလွယ်တကူနဲ့သူတရားပေါ့တရားလုံးပေါ့အချွေပလင်းလေးပေါ့တဘူးနဘူးလောက်ပေါ့ဟောဒါမှပြားကြီးပေါ့ခြေဆောင်လက်ဆောင်အများနဲ့ဆောင်ထားဖို့တော့လိုလိမ့်မယ်နောက်တစ်ခုကသွေးကြိုတိုင်းနဲ့ဆက်မှာပါတဲ့ strip နောက်ပြီးတော့အဲ့ဒီ spray ပေါ့ဗျာလက်ထိပ်တွေသွေးပြင်ဖောက်တဲ့ခါကျတော့ပူတတ်ရမယ်ပူတတ်စေးရေအစပေါ့အဲ့ဒါလုံလုံလောက်လေးဆောင်ထားပြီးတော့အဲနောက်တစ်ခုကအစားတောက်ပေါ့အနည်းဆုံးတော့ panic shopping ကြောက်ပြီးတော့မလားသာ၃လသာအလိုဝယ်တာမျိုးပုံပဲနဲ့အနည်းဆုံးနှစ်ပတ်စာတော့အိမ်မှာရှိတာတင်တယ်ပေါ့ဒါနိုင်ငံတကာက guideline တိုင်းကျွန်တော်ပြောတာပေါ့ဗမာပြည်အနေနဲ့ကျွန်တော်တွေ့ကြုံကပြောရင်တော့အခုဆိုရင်ကျွန်တော်တလမကျုံနေဘူးနော်မထွက်ဖို့တော့ပြန်နေအနည်းဆုံးတလစာတော့ကိုယ့်အိမ်မှာစံစီစားပေါ့စားကြလေးပေါ့ဆောင်ထားဖို့လိုပြီ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းလို့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်စစ်တေးဆောင်တွေနေရက်တန်ရက်အတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကအကြီးအကဲတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တိတ်ဆုံခဲ့ပါတယ်။ကင်ယူထိန်းချုပ်နေမြေအတွင်မြန်မာတက်စကန်တွေကိုရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတက်မတော် KNLA ကတောင်းဆိုလိုက်တယ်ဆိုရမယ်။ပြည်တော်စုအရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့ NLD ရဲ့ကမ်းလှမ်းချက်အပေါ်တိုင်းသားပါတီတို့ရဲ့အမြင်တွေကိုကြားကြားရမှာပါရှင်။ကမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့မြစ်ချင်းနားမြို့မှာဒီဇင်ဘာလ၁ရက်နေ့ကတွေ့ဆုံခဲ့ပါတယ်စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်အရေးကြီးတဲ့မြေမြုပ်မှန်းရှင်းလင်းရေးကိစ္စအတွက်တပ်မတော် KIO လက်နက်ကင်တွေရဲ့ပူးပေါင်းပါဝင်မှုလိုအပ်ကြောင်းတင်ပြရမှာတပ်မတော်ဘက်ကတာဝန်ယူပေးမယ်လို့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့ကြောင်းKBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်တရုတ်နယ်ဆက်နဲ့မြစ်ကြီးနားဝိုင်းမော်စစ်ဆောင်စခန်းကစစ်ဆောင်ခွန်2000လောက်နေရာပြန်ဖို့အစီအစဉ်ရှိတယ်လို့လဲဒေါက်တာခလမ်ဆမ်ဆွမ်ကဆိုပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာစစ်ဆောင်အရေးကိစ္စအပါအဝင်နှစ်စုံစီမံကိန်းကိုဗစ်ရောဂါကူးစက်မှုငင်းကြိုင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်
KNU ကရင်မျိုးသားအစည်းအရုံးဆင်းချုပ်နယ်မြေတွင်းမှာရှိတဲ့သမရော်စစခန်းတွေကို2022ကုန်ပိုင်းမှာအပြီးပိုင်ရုပ်သိမ်းပေးဖို့ KNU ရဲ့လက်နက်ကန်စစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးသမရော် KNLA ကနေဒီဇင်ဘာလ၁ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ NCA လက်မှတ်ရေးသူပြီးနောက်ပိုင်းမှာသမရော်ဘက်ကခွေကောင်းယူပြီးတော့တပ်စခန်းတွေအခိုင်အမာတည်ဆောက်လာတဲ့ပြင်နှိမ့်နိုင်မှုမရှိဘဲဆင်းချုပ်နယ်မြေတွင်တွာလာလှုပ်ရှားမှုများရှိတဲ့အတွက်စီရေးပရိပကတွေဖြစ်ပေါ်စေနိုင်တယ်လို့ KNLA ရဲ့ကြေခွေရဗူမှုချုပ်မန်းရှာထူပေါင်ကပြောပါတယ်။ဒါပြင်အသက်သက်လာမဲ့အစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုရည်ရည်ကြီးကြိုးစားလှုပ်ဆောင်ဖို့မျှော်လင့်တဲ့ပြင် KNLA တောင်းဆိုချက်တွေကိုသမ္မတော်ဘက်ကလေးစားလိုက်နိုင်မှုမရှိဘဲဆက်လက်ချိုးဖောက်နေရင်အစိုးရနဲ့သမ္မတော်တို့ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာပြက်ကွက်မှုသာဖြစ်ပြီးKNLA အနေနဲ့နေမြေလုံးချုံရေးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်ဖားပုံတေတာမှာလည်းအကြမ်းသားတွေပြစ်ဒဏ်ခံရတာရှိနေတာကြောင့်လူလူတောင်းနဲ့ချီတပ်မတော်စစ်ကမ်းရှိတွေမှာပြီးခဲ့တဲ့ဇူလိုင်လတုန်းကစစ်ကမ်းဖြစ်သိမ်းရေးသွားရောက်ဆန္ဒပြတာလည်းရှိနေပါတယ်
။ထိုင်းနိုင်ငံအပါအဝင်ရန်ကုန်နဲ့တခြားမြို့နယ်ကမွန်ပြည်နယ်ဘက်ကိုပြန်လာသူတွေများပြားလာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းမှာကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း1500အထိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းရရှိပါတယ်။နေ့စဉ်10ကဏ္ဍလောက်ပဲတွေ့ရှိခဲ့ရကနေ
မွန်ပြည်နယ်နေရာလိပ်စာနဲ့ကော်ရတင်းစခန်းတွေမှာနိုဝင်ဘာလ29ရက်နေ့ကတရက်အတွင်းစစ်ဆေးတွေ့ရှိရတဲ့ကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း140ကျော်ရှိခဲ့တယ်လို့လက်ထောက်မွန်ပြည်နယ်ပြည်သူ့ကျန်းမာရေးမှူးဒေါက်တာဝုံမုံကပြောပါတယ်။ အထူးသဖြင့်ထိုင်းပြည်ရန်ကုန်ပြည်တခြားမြို့တွေကပြန်လာသူတွေပိုးတွေ့လူနာအလုံးပေါင်း1500ကျော်ဖြစ်သွားတယ်လို့ဒေါက်တာဝုံမုံကဆိုပါတယ်။မွန်ပြည်နယ်မှာကိုဗစ် 19ရောဂါအတည်ပြုလူနာတွေကိုမော်လမြိုင်မြို့နယ်အထွေထွေရောဂါကုအစည်းအရုံးကြီးကျန်းမာရေးဝန်ထမ်းအင်ရက်အိုက်ဆိုလေးရှင်းဝတ်3နဲ့တထုံမြို့နယ်ရှိဆက်မှုတင်နန်းကျောင်းတွေမှာဆေးကုသပေးနေပါတယ်။
ဆမ်မီလန်ရှိပိုင်းတာချီလိမြို့မှာနိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိ116ဦးနှုန်းနဲ့ကိုဗစ်19ကူးစက်ခံရသူစုစုပေါင်း67ဦးရှိနေပြီ။ကိုဗစ်19ရောဂါပိုးကူးစက်ခံရသူစံချိန်တွေမြင့်တက်လာနေပါတယ်။ဗီယန်ကုန်ကလာတဲ့ပိုးဆွေးလူနာနဲ့ထိတွေ့သူတွေကနေတဆင့်အခုလိုကူးစက်မှုအရှိန်မြင့်သွားတာဖြစ်တယ်လို့တာချီလိမြို့ကလူမှုရေးဖွဲ့တွေကပြောပါတယ်။ အခုလိုကိုဗစ်ကူးစက်မှုနှုန်းမြင့်သက်လာချိန်တာချီလိမြို့ဖက်ချန်းကရောက်ရှိလုလုပ်နေတဲ့ထိုင်းနိုင်ငံသားမျိုးသားမျိုးလူမျိုးတွေဟာတဘာဝသောလန်းကနေနေဆက်ကိုဖျက်ကူးပြီးတော့ထိုင်းနိုင်ငံဖက်ချန်းရှိရာနေရာဘက်ကိုလိမ့်စင်ပြန်ကြရမှာလဲကိုဗစ်19ပိုးစစ်ဆေးတွေ့ရှိတာ10ဦးရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံကိုဗစ်စောင့်ကြည့်ရေးဖွဲ့ကကြေညာသားပါတယ်။
ရခိုင်ပြည်နယ်ပောက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သား၄ဦးထွက်ပြေးလွတ်မြောက်သွားတဲ့ဖြစ်စဉ်အတိဒီဇင်ဘာလ၁ရက်နေ့မှာအဆောင်ကျနေတဲ့တာဝန်ကျရဲတပ်သား၄ဦးကိုဖမ်းဆီးချုပ်နှောင်ထားပါတယ်။ဒီဇင်ဘာလ၁ရက်နံနက်ပိုင်းမှာပောက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သား၄ဦးအဆောင်ကျနေသူမိကြံခဲ့တဲ့တော့ကိုယူပြီးအခုလိုထွက်ပြေးလွတ်မြောက်သွားတာဖြစ်ပြီးသူတို့၄ဦးထဲ အလားတူလွန်ခဲ့တဲ့ဇွန်လ3ကလည်းရတိတောင်မြို့ရဲအချုပ်ခန်းကိုဖောက်ပြီးအချုပ်သား3ဦးထွက်ပြေးလွတ်မြောက်ခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေပြည်ထောင်စုအရေးနဲ့ပတ်သက်ပြီးတိုင်းနာဆန္ဒတွေကိုအလေးထားဆောင်ရွက်မှာမို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုင်းနာပါတီတွေကိုကမ်းလှမ်းခဲ့ပါတယ်။အဲ့ဒီအပေါ်တိုင်းနာပါတီတချို့ရဲ့အမြင်တွေကိုမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုမယ်ပြည်ထောင်စုအရေးနဲ့ဆက်လျင်ပြီးမြို့သားဒီမိုကရေစီ NLD ပါတီပြဖို့လိုက်တဲ့စာနှိုးဆော်စာသဘောထားဖြစ်ပေမဲ့လည်းကြိုးစားတိမှတ်ပြုတယ်လို့မော်ညင်ညွတ်ရေးပါတီ MUP တွက်ဖက်တွင်ရင်မှုတဲ့နန်းလေးသမားကအခုလိုပြောပါတယ
်ဒီ NLD ရဲ့ပြဖို့လာတဲ့အစာကိုကျွန်တော်တို့သုံးသပ်တဲ့အခါမှာဒီစာကကန့်လန့်တဲ့သဘောလည်းမဟုတ်ဘူးထိုက်ကြတဲ့သဘောလည်းမတည့်ရောက်ဘူးကြိုးစားစာသဘောတော့ပဲဖြစ်တယ်ဆက်ရောက်တယ်လို့ကျွန်တော်ကသုံးသပ်တဲ့ခါကျတော့ဒီပေါ်မှာအကြောင်းပြန်ဖို့မလိုအပ်ဘူးလို့ကျွန်တော်ကယူဆရတယ်ဆိုတော့လည်းဒီစာကိုကျွန်တော်တို့ကြိုးစားပြီးမှတ်ပြုပါတယ
် NLD ပေးဖို့တဲ့စာဟာအစိုးရဖွဲ့စည်းတဲ့ကမ်းလှမ်းချက်အပိုင်းမပါတဲ့အတွက်မှတ်ချက်ပေးဖို့ခက်တယ်လို့လည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ဥက္ကဋ္ဌဦးငိုင်ဆက်ကအခုလိုဆိုပါတယ်
အစိုးရဖွဲ့စည်းပိုင်းနဲ့တော့ကျွန်တော်တို့သူတို့ဖက်ကလည်းတန်းတန်းထားတာလည်းမရှိတော့ကျွန်တော်တို့အနေနဲ့အဲ့ဒါကိုတော့အချက်ပြီးဖို့ကဟိုတော်တော်ခက်တယ်အခုချီတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သစုံတရားသူတို့ဖက်ကလည်းဟာတာမရှိသေးဘူးနော်အဲ့ဒါ
ဒါပေမဲ့ပင်လုံကတိကောပင်လုံစာချုပ်ကသဘောတူညီချက်တွေကိုအခြေခံနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ပေါ်ထွန်းရေးအတွက်ပူးပေါင်းကြိုးပမ်းသွားမယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ကနိုဝင်ဘာလ23ရက်နေ့မှာ NLD ပါတီကိုစာတစောင်ပြန်လည်အကြောင်းကြားခဲ့တယ်လို့သူကဆက်ပြောပါတယ်
။ပြည်ထောင်စုငင်းချိုင်းညီလာခံ23ရာစုပြည်လုံးရဲ့ဆွေးနွေးမဲ့အကြောင်းအရာနဲ့ဆွေးနွေးမှုပုံစံဒီမှာအရင်ကဆိုတိုင်းသားတွေကိုသူတို့အနိုင်မရတဲ့ပါတီတွေဆိုသူတို့ကခွင့်မပေးထားဘူး။အခုဒီတစ်ခေါက်ကတော့သူဘယ်လိုပုံစံနဲ့ပြောင်းလာမလဲတော့မသိဘူးပေါ့နော်။ဆက်ပြတ်ကြည့်ဆောက်ရည်မူဝါဒပိုင်းနဲ့ပူဆိုင်နိုင်မယ်လို့တော့အဲ့လိုပဲယူကြည့်တယ်။
NLD ဖွဲ့ချုပ်အနေနဲ့နောင်နာကမှာတိုင်းရင်းသားလူမျိုးစုတွေရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်တော့မှဖြစ်တဲ့အတွက်တိုင်းရင်းသားပါတီတွေအနေနဲ့အဖွဲ့ချုပ်ကဖော်ဆောင်တဲ့ဒီမိုကရေစီဖက်ဒရယ်အရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်တယ်ဆိုပြီး NLD ဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မော်လက်မှတ်နဲ့နိုဝင်ဘာလ17ရက်နေ့ကတိုင်းရင်းသားပါတီ48ပါတီစီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိတပတ်ရံစည်းရွာကနေတိမ်းရှောင်လာကြတဲ့ဆစ်ဆောင်စခန်းတွေမှာနေထိုင်နေကြရတဲ့စစ်ဘေးရှောင်800နီးပါးခန့်မ
မတ်လအတွင်းမှာနေရပြန်နိုင်မယ်လို့ကချင်ဆက်ဆောင်ကူညီစောင့်ရှောက်ရေးကော်မတီ KCC ကပြောပါတယ်ဒီအကြောင်းအမည်ကနေစုစည်းထားပြီးနိုင်ငံအိမ်ကနေတင်ဆက်ပေးထားပါတယ်
လာမယ့်2023ခုနှစ်နှစ်ဆန်းပိုင်းမှာစစ်ဘေးရှောင်ရှေ့ရနေပါခန့်ကိုသူတို့ရဲ့နေရင်းဒေသဖြစ်တဲ့တပတ်ရံကျေးရွာကိုပြန်လည်နေထိုင်ဖို့အတွက်နေမြေရှင်းလင်းခြင်းအိမ်လောင်စုစီစစ်ခြင်းမြေစည်းများတိုင်းလွှာခြင်းတွေကိုစတင်လှုပ်ဆောင်နေတယ်လို့ GHCC ရဲ့ပြောရေးဆိုခွင့်ရှိသူဦးခန်းလီကပြောပါတယ
်လူဦးရေက800နေပါရှိပါတယ်ခင်ဗျာအားလုံးစီစစ်ပြီးမယ်မိုင်းလေးရှင်းလင်းပြီးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနိုဝင်ဘာ25နောက်အကြအဆုံးဆောက်လုပ်ရဲတွေဝင်နိုင်မယ်အဲ့ဒါပြည့်လို့ရှိရင်တော့ဆောက်လုပ်ရဲကကျွန်တော်တို့ February မှာပြီးမယ်လို့တော့ခန့်မှန်းထားပါတယ်ဒါပေမဲ့ March လာတော့နောက်အကြအဆုံးနဲ့အမစလာလောက်မှာတော့အားလုံးပြန်နိုင်မယ်ဆောက်လုပ်ရဲလည်းပြည့်စုံမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ခင်ဗျာ
စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကလှုပ်ဆောင်ပေးသွားမယ်လို့မြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကယာရှိသူကဆိုပါတယ်
ကျွန်တော်တို့ဒီတပည့်ရန်ကြီးရောက်မှာမိုင်းရှင်းလင်းမှုစစ်ထုတ်လိုက်လို့ကျွန်တော်တို့ရောက်လာပါတယ်စာတင်ကြောင်းတို့ဖရာကြောင်းတို့ကျွန်တော်တို့စေကန်းတို့စေယုံတို့အုပ်ချုပ်မှုအဆောက်အုံတို့အဲ့ဒါတွေကိုကျွန်တော်တို့ဦးစားပေးအရင်ရှင်းမယ်ရှင်းပြောလို့ရှိရင်ဒါဒေသခံကြီးသူတွေနေတဲ့နေအိမ်မရှိတော့ရင်လည်းခြံဝင်းတွေကိုကျွန်တော်တို့ဆက်လက်ရှင်းပေးမှာဖြစ်ပါတယ
်တပည့်ရန်ကြီးရောက်ကတော့ဝိုင်းမော်မြို့နယ်ရှိမြကြီးနားပေါ်မှာလမ်းမပေါ်မှာရှိနေပြီးတော့အဲ့ဒီဒေသခံတွေကစိုက်ပွဲတွေကြောင့်ဝိုင်းမော်နဲ့မြကြီးနားမှာရှိတဲ့စစ်ဆောင်စခန်းတွေမှာနေထိုင်ကြတာ10နှစ်နီးပါးခန့်ရှိလာပြီးဖြစ်ပါတယ်နေရရင်ကိုပြန်ကြမဲ့စစ်ဘေးရှောင်တွေအတွက်နေထိုင်စားတောက်ရေးပြင်ပညာရေးကျန်းမာရေးတို့ကိုလည်းသက်ဆိုင်ရာဆိုရတာဝန်ရှိသူတွေကကူညီလှုပ်ဆောင်ပေးဖို့လိုတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းလာအာစီစစ်ဆောင်စခန်းကသောစနန်းကပြောပါတယ
်ဒီမှာကျမတို့ရွာမှာပြန်လာနေပြီဆိုတော့အချက်ပြောတာပေါ့အခုမန်းနေရှာပြမရင်ဆောက်မင်းတို့ပြောထားပြောတယ်ဒါကြောင့်မို့အဲ့ဒါအခက်အခဲအကုန်လုံးမရှိအောင်လုံချုံဖို့လုပ်ပေးလဲပါလို့အဲ့ဒါပြောချင်တယ
်။ကချင်ပြည်နယ်မှာ2023ခုနှစ်ကစပြီးတမတော်နဲ့ကချင်လူလိုက်ရေးတမတော် KIA တို့သကြောပြပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရသေးတာတီးတီးကပြည်သူတွေကနေစစ်ဘေးလွတ်ရာနေဆိုင်ရာဒေသတွေကိုထွက်ပြေးသိမ်းရှောင်လာပြီးတော့စစ်ဘေးရှောင်စခန်းမှာစစ်ရှောင်ဒုက္ခသည်တွေဖြစ်နေထိုင်နေရတာဒီကနေ့အချိန်ထိဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်စစ်ဘေးရှောင်တွင်နေရပြန်နိုင်ရေးအတွက်ကချင်မြချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မြကြီးနားမြို့မှာတွေ့ဆုံခဲ့ပါတယ်။ KNU ထိန်းချုပ်နယ်မြေအတွင်းမှာရှိတဲ့တပ်မတော်တပ်စခန်းတွေကို2020အကုန်မှာအပြီးပိုင်ရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတပ်မတော် KNLA ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။
တော်ရရှိတွေခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ဒီဇင်ဘာလ3ရက်ကြာသပတေးနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမျက်မွန်ကတလက်အကြည့်ညပါအောင်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေအတွက်တနိုင်ငံလုံးအတိုင်းအတာနဲ့မြင့်တက်နေတာနဲ့အတူဆောင်းရာသီလတွေမှာပိုပြီးအခြေအနေဆိုးလာနိုင်တယ်လို့ယောဂထိန်းချုပ်ကာကွယ်ရေး CDC ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။ဒီဇင်ဘာ January နဲ့ February လတွေအတွင်းမှာအမေရိကန်ပြည်သူ့ကျန်းမာရေးသမိုင်းမှာအခက်အခဲဆုံးအခြေအနေတွေဖြစ်နေတယ်လို့သူယုံကြည်ထားတဲ့အကြောင်း CDC အကြီးအကဲကဗုဒ္ဓဟူးနေ့ကလုပ်ခဲ့တဲ့ online ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့တာပါ။ COVID ကြောင့်ဆေးရုံတဲ့ကုသခံရသူဗုဒ္ဓဟူးနေ့တုန်းကတသိန်းကျော်သွားပါတယ်။အတည်ပြုလူနာကလည်းကာယောဂါစည်ရင်းပြုစုတဲ့ John Hopkins ဆက်ကူရဲ့စည်ရင်းအရဆိုရင်တော့အမေရိကန်မှာ 73.9 သန်းကျော်သွားပြီဖြစ်ပါတယ်။ကဘာတဝန်းကလူခွင့်ရချိုးဖောက်သူတွေကိုဘာလူမျိုးဘယ်နေရာမှာပဲရောက်နေနေပြစ်မှတ်ထားတန်ခတ်အရေးယူမဲ့ဥပဒေသစ်တစ်ခုကို EU ဥရောပသမ္မတနိုင်ငံတွေကနေဦးသဘောတူလိုက်ကြပါတယ်။နိုင်ငံတကာလူခွင့်ရနေ့အဖြစ်ကြားရောက်မဲ့ဒီဇင်ဘာ10ရက်နေ့မှာတရားဝင်အတည်ပြုမဲ့ဥပဒေသစ်အရ EU အနေနဲ့လူခွင့်ရချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခရီးသွားလာမှုကန့်သတ်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်။လူခွင့်ရချိုးဖောက်နေသူတွေအပေါ်ပြည်ဝင်ခွင့်ကိုလည်း EU ဥရောပသမ္မတတစ်ခုလုံးအနေနဲ့လက်ရှိမှာတားမြစ်ခွင့်မရှိဘဲအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသာဆောင်ရွက်နေတာဖြစ်ပါတယ်။ EU ရဲ့တခြားတန်ခတ်အရေးယူပိုင်ခွင့်ကလည်းပထဝီအနေအထားပေါ်မှာမူတည်နေတာဖြစ်ပါတယ်။က Bangladesh Nanganga, Dokates Kanu Machine, Rohingya Lea Jogo, Bangladesh Asuyaga, Basanja Jungu Satin, Yang Shui Nibabi, Coxes Basati Daga, Dokates Kanu Machine, Rohingya Dokaderigo, Baska says in Terminate in Sambiro, Sidakal Segango, Dignima Satin, Pusan Napshabare. Few in your mind, Sisanigo, Nagunai Gani Senaiti, Washington Miragani, Dajai Tolling it up Shabare, Akuja Rini Nadre Radio at the Mugara Dila Babeshin. VOA season ago, Nazi and RP Tishu Jared Gretchen Su Jamare, Jamar Sunya Mama.
This program has come to you from the Voice of America, Washington.